ကိုရန်ကျောင်းသားမောင်ဟိဆိုဝင်းဟာစက်တင်ဘာလ20ရက်နေ့ကအင်္ဂါနေ့ထွက်ပြေးပြီးတဲ့နောက်ရန်ကုန်မန္တလေးရထားပေါ်မှာတပ်သားတချို့နဲ့တွေ့ပြီးကလေးစစ်သားစုဆောင်းခံခဲ့ရပါတယ်။ဒါပေမဲ့သူ့ရဲ့ခန္ဓာကိုယ်တင်းနေတဲ့အတွက်စစ်တပ်ထဲမရောက်လိုက်ပဲတပ်သားတွေနဲ့အဆက်အသွယ်ရှိတဲ့ထမင်းဆိုင်တွေမှာအလုပ်လုပ်ဖို့ခေါ်ဆောင်သွားတာကိုခံရပါတယ်။ပထမတော့မန္တလေးမြို့ရထားဘူတာယုံက top ထမင်းဆိုင်မှာအလုပ်ဝင်ခဲ့ပါတယ်။ဆယ်ရက်လောက်လုပ်ပြီးတဲ့နောက်မှာထမင်းဆိုင်ကိုပြန်ရောက်လာတဲ့တပ်သားတွေကသူ့ကို AR တိုင်းဘက်ကိုထပ်ပြီးခေါ်ဆောင်သွားပါတယ်။မောင်ဟင်းစိုးဝင်းရောက်ခဲ့တဲ့မြို့တွေကမြောင်းမြဝါခင်မားနဲ့ပသိမ်မြို့တွေဖြစ်တယ်လို့သိရပါတယ်။မြောင်းမြမှာတပ်သားတွေရဲ့ဗိုလ်ကြီးဆိုသူကနေရန်ကုန်ရွှေပြည်သာမှာသူ့ရဲ့အမျိုးသမီးဖွင့်ထားတဲ့စပယ်မြင့်စားတောက်ဆိုင်မှာအလုပ်သွင်းပေးမယ်လို့ပြောတာကြောင့်ရန်ကုန်မြို့ကိုအောက်တိုဘာလ23ရက်နေ့ကဗလာကျော်ထင်နှစ်ထက်ရင်ရင်တင်မောနဲ့ပြန်အလာမှာတပ်သားတွေလက်ကနေမောင်ဟင်းစိုးဝင်းထွက်ပြေးခဲ့ပါတယ်။အဲ့ဒီနောက်ဒလမြို့ကဆွေမျိုးသားချင်းတွေအိမ်ကိုသွားခဲ့တယ်လို့မောင်ဟင်းစိုးဝင်းကပြောပါတယ်။ဆွေမျိုးသားချင်းတွေကဘူတထောင်ကမိဘတွေစီကိုဖုန်းဆက်အကြောင်းကြားတဲ့အတွက်နေအိမ်ကိုအောက်တိုဘာလ24ရက်နေ့ညကပြန်လည်ရောက်ရှိခဲ့ပါတယ်။မောင်ဟင်းစိုးဝင်းကလေးစစ်သားစုဆောင်းခံရပုံနဲ့ပတ်သက်လို့အခုလိုဆက်သွယ်မေးမြန်းခဲ့ပါတယ်ရှင်။မောင်ဟင်းစိုးဝင်းကရန်ကုန်ကနေပြီးတော့လေဒီမန္တလေးရထားစီးလာတဲ့ချိန်မှာဘယ်လိုမျိုးကလေးစစ်သားစုဆောင်းခံရတာလဲ
။တော့ရထားပေါ်မှာလက်မဗေးဗေးနဲ့စီးလာတော့ကျွန်တော်လက်မကစစ်တယ်။စစ်တဲ့အခါကျတော့ရဲရနေပြီးတော့တောင်ကူရမှာဆင်းခိုင်းတယ်။တော့လည်းတောင်ကူရနာသူနဲ့တွေ့အပေါဝါနာမှာပဲ။ဒီလေးပါဖြစ်တာလဲပြီးတော့ကျွန်တော်လည်းအဲ့မှာလက်မပါလို့ဒီလိုမထိုင်နေရတာပေါ့။အဲ့လိုပြောပြီးသူကညီလေးတက်သေးဝင်မလားလို့ပြောတယ်။ဟောလည်းဝင်မယ်လို့ပြောလိုက်တယ်။အဲသူစီကခေါင်းဆောင်ကြီးခေါ်လာလိုက်တယ်ခေါ်လာပြီးတော့ဆရာတဲ့ဒီကလေးကိုကျွန်တော်တထဲသိမ့်ဖို့တဲ့ဘယ်လိုပြောလဲဘယ်လိုပြောလဲဆရာမဖြစ်နိုင်ဘူးကဲအကောင်တိတိလေးပဲရှိသေးတယ်တဲ့ခေါင်းမွေးလာမယ်ဆိုပြီးတော့သူခေါ်လာတယ်ခေါ်လာတော့မန္တလေးရောက်တော့ပြန်ထားခဲ့တယ်ပြန်ထားခဲ့တဲ့တော့အဲမန္တလေးမှာအလုပ်ဝင်လိုက်တာ
အဲ့တော့မန္တလေးမှာအလုပ်လုပ်ရင်းကနေ AR တိုင်းဘက်ကိုဘယ်လိုလုပ်ရောက်သွားတာလဲ
မင်းကလည်းအဲခုနောက်ဖွဲ့နဲ့ပြန်တွေ့ပြန်တွေ့ပြီးတော့သူကအဲ့တော့ငါတို့ AR တိုင်းပဲသွားမယ်လိုက်မလားတဲ့အကျွန်တော်လိုက်မယ်ဆိုပြီးတော့သူတို့နဲ့ပြန်လာသွားတယ
်မောင်ဟင်းစိုးဝင်းနေနေရောအသက်မပြည့်ပဲနဲ့စစ်တပ်ထဲဝင်ရမှာမကြောက်ဘူးလား
ကျွန်တော်အဲ့ချိန်မှာဒုက္ခရောက်နေတဲ့အချိန်ဘာမှမစားမတော့ရတယ်သူတို့စီခေါ်ပါတယ်ကျွန်တော်လိုက်မှာပဲဆိုပြီးတော့အဲ့လိုကြီးရဲကျွန်တော်ထားလိုက်သူတို့လည်းပြောသူတို့တခါစစ်မတိုက်ရပါဘူးဒီတိုင်းထောက်ဖို့တက်ပါလို့ပြောတယ်အဲ့ဒါကျွန်တော်လည်းလိုက်သွားမယ်အ
ဲ့တော့ဒီတပ်သားတွေကရောမောင်ဟင်းစိုးဝင်းကိုအိမ်ပြန်ကျင်လာလို့ရောမေးသေးလား
အလုပ်ယူတော့အင်ဂျင်ဂျင်လာတော့မေးတယ်။ဆာမတော်မပြောင်းချင်ဘူးလို့ပြောလိုက်။အရင်ကနေထွက်ပြေးလာတော့
သူတော့အောင်အိမ်ကနေပါလို့ထွက်ပြေးလာတယ
်။ကျွန်တော်ကဗမာတောင်းမှာဆောင်းဝဲအမှတ်နေတာလည်းပါတယ်။နောက်ပြီးတော့ညီနဲ့အထင်လွဲပြီးတော့မိဘရကျွန်တော်တော့မချစ်ဘူး။ကျွန်တော်ကညီတော့မချစ်ဘူးလို့ထင်ပြီးတော့တော့အချင်းချင်းလွဲပြီးတော့အဲ့လိုထွက်ပြေးလာတာ
။အခုပြန်ရောက်ပြီဆိုတော့တောင်းပြန်တက်ဖို့ရောဘယ်လိုရှိလဲ။
ကျောင်းပြတဲ့ဘုရားလာရှိကြတဲ့ခါကြတော့တကြောင်။နောက်ပြီးတော့အဲဒီနှစ်ဝက်ဆုံးဆောင်းဝင်ပြရလဲတကြောင်။အဲ့ဒါနဲ့ရေယူပြီးရှင်းလာပြီးမယ်လို့ပြောထားတယ်။နောက်တစ်ဘက်ကိုခွာချိန်လိုက်တယ်။ချက်ကိုလည်းစတင်ရမှာမို့လို့
။မောင်ဟင်းစိုးဝင်းနေနဲ့ရောကျောင်းစာမှာပေါ့လေ။စူးစားခြင်းစိတ်ကောရှိလား
။ကျောင်းပြတဲ့ချိန်မှာလည်းအရင်နဲ့နှစ်သားစူးစားမယ်လို့လည်းကျွန်တော်စူးစားတာ။အဲ့လိုမျိုးစူးစားဖို့ကျွန်တော်အခုလိုက်ပြီးလုပ်နေရ